စစ်ကောင်စီကိုဆန့်ကျင်ပြီးလက်နက်ကိုင်တိုက်ခိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကတီးမခံပဲရှင်းလင်းဆောင်ရွက်သွားမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒေသခံလက်နက်ကိုင်တွေဘက်ကလည်းဒီမိုကရေစီရသည့်အထိလက်နက်ဆွဲကင်တော်လှန်သွားမယ်လို့ပြောပါတယ်။ဒီအကြောင်းပြည်စုံကိုတော့ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုငင်းညန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုရရလက်နက်ဆွဲကင်တော်လှန်တိုက်ခိုက်နေတာတွေကိုရှင်းလင်းဆောင်ရွက်သွားမယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာစစ်ကောင်စီဘက်ကပြောပါတယ်စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဗိုလ်မှူးကောင်းထက်ဆန်ကအခုလိုပြောသွားတာပ
ါနိုင်ငံတစ်ခုမှာကျွန်တော်တို့မြန်မာနိုင်ငံမှာပေါ့ဟိုနိုင်ငံတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးအတွက်အခုချိန်မှာကျွန်တော်တို့ကဒါတက်မလို့တောင်းအောင်အရှိဆုံးပဲဟိုဒီတိုင်းနိုင်ငံမှာဖြစ်နေတဲ့ဟိုပုံမှန်သမီးဦးကျရာဇဝမှုတွေလောက်တောင်မှပဲဒါတိခံလို့မရဘူးဒါတွေကိုကျွန်တော်တို့ကဒါတွေကိုဖြည့်ရှင်းပြီးတော့မှကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းတွေနဲ့လုတ်ဆောင်ပြီးတော့မှဒါနိုင်ငံတည်ငြိမ်အေးချမ်းကိုလုတ်ဆောင်ရတာဖြစ်ပါတယ်။အခုလိုမျိုးဒီလက်နက်ဆွဲကင်ပြီးတော့လုတ်လာတဲ့ဆွဲကိစ္စတွေကတော့ဒါနိုင်ငံတစ်ခုအတွက်တည်ငြိမ်အေးချမ်းရေးအတွက်ဒါတက်မလို့မှာတက်မလို့ရဲ့ဒါလက်နက်ကင်တက်ဖွဲ့ကြီးဖြစ်တဲ့ဒါတက်မလို့အနေနဲ့ဘယ်လိုမှကိုကျွန်တော်တို့တီးခံစရာအကြောင်းမရှိပါဘူး။ကျွန်တော်တို့အားအကြောင်းမလို့ဘယ်လိုမျိုးလုပ်ငန်းတွေတို့တို့လုတ်ရက်တွေအကြံဖက်လုတ်ရက်တွေလက်နက်ဆွဲကင်နဲ့လုတ်ရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေဒီဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းလမ်းအားလုံးကိုအသုံးပြုပြီးတော့မှကျွန်တော်တို့တွေဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေကြားလိုပါ
တယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းဆန္ဒထုတ်ဖော်တာတွေဖြစ်ခဲ့သလိုစစ်ကောင်စီဘက်ကလူပေါင်း900ကျော်တပ်ဖြတ်ခဲ့ပြီးအများအပြားကိုဖမ်းဆီးခဲ့ပြီးတဲ့နောက်မှာစကိုင်းတိုင်းနဲ့ချင်းပြည်နယ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုလက်နက်ကင်ပြန်လည်တိုက်ခိုက်လာကြတာပါစစ်ကောင်စီဘက်ကနယ်မြေရှင်းလင်းရေးတွေလှုံ့ဆော်လာရင်လည်းပြန်လည်ခုခံပြီး Federal Democracy ရတဲ့အထိစစ်ကောင်စီကိုဆက်လက်ဆန့်ကျင်သွားမယ်လို့ဒေသခံကာကွယ်ရေးအဖွဲ့မှပါဝင်သူတဦးက VOA ကိုအခုလိုပြောပါတယ
်ဟိုကျွန်တော်တို့ကတနင်္ဂနွေလုံးအနေနဲ့ပဲကျွန်တော်တို့ဒီစစ်ကောင်စီကိုကျွန်တော်တို့မလိုလားလို့မို့တော့အမှန်တရားကိုမြန်လို့လို့ကျွန်တော်တို့တော်လန်တာသူတို့ဘယ်လောက်ပဲရှင်းရှင်းကျွန်တော်တို့ဒီကျွန်တော်တို့ရဲ့အမှန်တရားမြန်လို့မှုဟိုအငြိကတော့ဟိုကြောက်ပြေသွားမှာမဟုတ်ဘူးအဲသူတို့ကရှင်းလင်းလာနေဆိုရင်ကျွန်တော်တို့ကတော့ကျွန်တော်တို့ရှိတဲ့လက်နက်နဲ့အတန်းနိုင်ဆုံးကာကွယ်နေဟိုဒီလိုဘလောက်ပဲဒီဘက်ကိုဖြည့်ဖြည့်ကျွန်တော်တို့ကသူတို့ဒီဘက်ဖြည့်ရင်ဟိုဘက်ကိုကြွရမယ်ဟိုဘက်ကိုဖြည့်ရင်ဒီဘက်ကိုကြွရမယ်အဲ့လိုအဲ့လိုမျိုးအနေထားလို့ကျွန်တော်တို့ဟိုလှုပ်ဆောင်ထားပါတယ်ဟိုကျွန်တော်တို့လူချင်းနဲ့စစ်မှန်ပြီးွားတဲ့ Federal Democracy မရမချင်းကျွန်တော်တို့တိုက်ပွဲဝင်လုပ်မှဖြစ်ပါတယ်ဟိုသူတို့ဟိုရေးဆွဲထားတဲ့ဥပဒေတိုင်းနဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်ခွင့်ဆိုတဲ့ဥပဒေတိုင်းနဲ့ကျွန်တော်တို့ငြိမ်းချမ်းစွာစီတန်းလှည့်လည်တယ်အဲ့တော့ကျွန်တော်တို့လူချင်းနဲ့ငြိမ်းချမ်းစွာစီတန်းလှည့်လည်တဲ့ကျွန်တော်တို့ရကြည်နေတဲ့ဟိုဒီဒီမိုကရေစီကမရနိုင်ဘူးလေမရနိုင်တဲ့အနေအထားမှာကျွန်တော်တို့တောင်းလို့ရရင်ရမရရင်ချမယ်ဆိုတဲ့အနေအထားကကျွန်တော်တို့ဒီဒီအားလုံးကအပြင်အနေအထားအခုလိုမျိုးလက်နက်ဆွဲကင်တော်လာတာဖြစ်ပါတယ
်တနင်္သာရှင်းလင်းပွဲလုပ်နေတဲ့တစ်ချိန်တည်းမှာပဲဒီကနေ့မနက်ပိုင်းမှာစကိုင်းတိုင်းကဏီမြို့အနီးကတမင်ချံရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံရွာသားတွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကဗိုလ်မှူးတဦးအပါအဝင်10ဦးခန့်တေဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့ပါတယ်ဒေသခံကာကွယ်ရေးအဖွဲ့ဘက်ကလည်းနှစ်ဦးတေဆုံးခဲ့ပါတယ်ဒီအချိန်နေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တဦးက
ဒီနေ့ကတော့ကျွန်တော်တို့ကဏ္ဍမျိုးနဲ့တမင်ဝင်ကြီးရွာအနီးမှာဖြစ်တော်တဲ့တိုင်ပွဲကသူတို့ဘက်ကကျွန်တော်တို့10ယောက်ကြားတယ်ကျွန်တော်ဒီဒီဘက်က2ယောက်ကြားတယ်အဲသူတို့ကြားတဲ့တွင်မှာတော့ကျွန်တော်ဘုံမှုအစ်စ်တန့်စင်ဘုံမှုတန့်စင်ဘုံမှုတန့်စင်ဟုတ်ကဲ့ကြာသူပါဝင်10ဦးကြားတယ်ဒီရိုက်တိုင်ရန်ရန်ကတော့10ဦးဝင်လောက်ရှိတာဒီဒီဘက်ကကျွန်တော်တို့2ယောက်ကြားတယ်ကြာတယောက်ကတော့ဟိုဘာလို့တခါရကြတယ်နောက်တယောက်ကတော့ကျွန်တော်တို့လက်မောင်းမှာမှန်ပြီးတော့တွေးထွက်လုံပြီးတော့တာဆုံးသွားတယ
်စစ်ကောင်စီအနေနဲ့လက်နက်ကင်ဆန့်ကျင်နေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုရှင်းလင်းမယ်လို့ပြောဆိုထားသလိုလက်နက်မဲ့တဲ့ကြေးရွာတွေမှာလည်းဒေသခံတွေကိုပြစ်ခတ်တပ်ဖြတ်တာတွေလုပ်နေပါတယ်မေလ9ရက်မနေ့အစောပိုင်းမှာပဲမြင်းညံမြို့နယ်တမိုင်သာကွာဝေးတဲ့လယ်သိပ်ရွာမှာစစ်ကောင်စီသတင်းပေးနေအိမ်ကိုလူတစုကလက်လုံမိုင်းနဲ့ပြစ်ခတ်ထွက်ပြေးသွားပြီးတဲ့နောက်ပိုင်းစစ်တပ်ကကြေးရွာကိုရောက်လာပြီးပြစ်ခတ်ကြတာကြောင့်15နှစ်အရွယ်ကလေးတဦးတေဆုံးခဲ့သလိုကြေးရွာသား3ဦးကိုလည်းဖမ်းဆီးသွားပါတယ်ဒီအချိန်နှင်းနဲ့ပတ်သက်လို့ဒေသခံရွာသား2ဦးကအခုလိုပြောပါတယ
်ဟိုဒီနေ့မနေ့ဖြစ်စရာလေကျွန်တော်မနေ့9နာရီဆိုပြီးတော့ပေါ့ရွာရဲ့ဒီလက်လေးရွာရဲ့ဒလန်အိမ်ကိုဘယ်ဖွဲ့ရမှာဘယ်မှာလဲမသိတခြားအနေနဲ့တခြားဟာနေပြီးတော့လာပြီးတော့ပေါက်ဆွဲမှုလာလို့ပါပေါက်ဆွဲမှုလာလို့တော့ကြာတယ်ဒီပေါက်ဆွဲမှုလုပ်ပြီးတော့ပြန်ဒီရွာတော့ဖတ်ပြီးတာပေါ့နော်ပေါက်ဆွဲမှုလုပ်ပြီးတော့ဟုတ်ကဲ့ရွာတလားစစ်သားလားဆိုပြီးတော့ဝစစ်တက်ကလာပြီးတော့ရွာမှာကား၅စီးကြောင်းနဲ့လာပြီးတော့ရွာလာစစ်ရင်းစီးရပေါ့ 等于说胡下文下文我们就我农药农药来掺杂的咱比的比利亚来这个地方做掺杂了我老板的跟他们比来妈妈们农药比做掺杂的比利亚恐怕话的是三万年老皮的就当年了一个地方我一种老板的跟他们上比来的
大便没让阿姨那个新爱没有那个第六个 spy 来上的龙中一言阿五个路都在个有点文要带开开路也都得手拿的把这边你那个节约的个是这个文要下铺盘子的楼里边的每年家个来龙中一里带开看一下的你啊你个蒙面节约嘛是这个文要盘子的楼开边的但那把这路越大都有个苦路标边的
第一个呢就越来越文比了越来越来吧都是天黑，都是谁天天夜里来不来不得比哦？城里的有来多，俺那边道里道里的有来些。俺的我婆婆娘的公公心里都要过看哪嘞？俺那呗，跑在那块儿跑的。俺那问下来说那个，俺的多嘛给啥耶？牛棚的呢，正好都有啊。那边的多哩，比大家楼下都有盘子哪耶？刚才那苦逼的俺都没话呗。
谁啊那对面的老板年年做三大家家被卖了，老板嘛节约这个文要盘丝大瑞，三大家比多这个别看盘丝大瑞楼开的多叫，前边那是干大路嘛，人家说改为施工事故，多人你家了吧，看呀。